အစ္စရေးဟာမတ်စစ်ပွဲဆုံးသက်ရေးအီဂျစ်နိုင်ငံကဂျာဝင်ကျိုးပန်းနေတဲ့ငြိမ်းချမ်းရေးအဆိုပြုချက်ကိစ္စဆွေးနွေးဖို့ဟာမတ်စ်အဖွဲ့ကအစ်မရဲ့အရာရှိတွေပါတဲ့ကိုယ်စားလှယ်အဖွဲ့အီဂျစ်နိုင်ငံကိုင်ရိုမြို့တော်ကိုဒီရက်ပိုင်းရောက်လာဖို့ရှိနေတဲ့အချိန်မှာပဲဟာမတ်စ်အဖွဲ့ကောင်းဆောင်ဘေးဆမ်နိမ်ကတော့ဂါဇာမှာအစ္စရေးဘက်ကရန်လိုတိုက်ခိုက်တာတွေအဆုံးမတတ်မချင်းဖမ်းဆီးထားတဲ့သူတွေအပြန်အလှန်လွတ်ပေးဖို့ဆိုတဲ့ညှိနှိုင်းမှုကလည်းဖြစ်လာမှာမဟုတ်ဘူးလို့ပြောဆိုလိုက်ပါတယ်အစ်ချစ်ဆိုပြထားတဲ့အဆင့်၃ဆင့်ပါငင်းကြဲရေးအစီအစဉ်ထဲမှာတော့အောက်တိုဘာ9ရက်နေ့တုန်းကဟာမတ်စ်အဖွဲ့တွေအစ္စရေးကိုတိုက်ခိုက်တဲ့အချိန်ဖမ်းဆီးခေါ်ဆောင်သွားတဲ့သူတွေကိုပြန်လွတ်ပေးရေးအစ္စရေးဘက်ကလည်းဖမ်းဆီးထားတဲ့ပါလက်စတိုင်းချင်းသားတွေကိုပြန်လွတ်ပေးဖို့နဲ့နောက်စစ်ပွဲကြီးအဆုံးသတ်ဖို့အတွက်ကနအူးအပြစ်ရဲ့စောင့်ကြည့်လေ့လာမှုတွေလုပ်သွားဖို့နောက်စစ်ပွဲအလွန်ဂါဇာအုပ်ချုပ်ရေးအတွက်ပါလက်စတိုင်းအစိုးရတရက်ဖွဲ့စည်းသွားဖို့ကိစ္စတွေပါပါတယ်ဒီဆိုပြုချက်ကိုဟာမတ်အဖွဲ့ဘက်ကပြီးခဲ့တဲ့သတင်းပတ်ကတည်းကလက်ခံရရှိခဲ့တာဖြစ်ပြီးလက်ခံမခံဆိုတာကတော့မပြောသေးပါဘူးဒီအထောက်အထွေမှာပဲဟာမတ်ခေါင်းဆောင်ကအစ္စရေးဘက်ကတိုက်ခိုက်နေတာတွေကိုရက်ဖို့နဲ့အဲ့ဒါလိုမရက်ဘဲစစ်ဆင်မှုတွေမဖြစ်နိုင်ဘူးဆိုတာကိုပြောဆိုလိုက်ကြလဲဖြစ်ပါတယ်